ါကစ္စတန်နိုင်ငံမှာတော့နိုင်ငံတော်စန့်ကျင်ရေးစုံစမ်းမှုပြည်သူပိုင်ပစ္စည်းဖျက်ဆီးမှုတွေကြောင့်ဖန်ဆီးထိန်းသိမ်းထားတဲ့အစိုးရအစ္စလာမစ်ပါတီခေါင်းဆောင်တဲ့တက်ကြွလူရှားတွေကိုနိုင်ငံတော်ပုံကံမှုအကြမ်းဖက်မှုတွေနဲ့ရုံးတင်စစ်ဆေးသွားမယ်လို့အစိုးရကကြေညာလိုက်ပါတယ်။အစ္စလာမ်ဘာသာစော်ကားမှုနဲ့တည်တံ့ချမှတ်ခံထားတဲ့ခရစ်စတန်မျိုးသမီးတွေကိုတရားရုံးချုပ်ကတရားရည်လွှတ်ပေးခဲ့တဲ့နောက်ပိုင်းမှာနိုင်ငံတော်စန့်ကျင်ကန့်ကွက်မှုတွေဖြစ်လာခဲ့ရာကအခုလိုဆွဆွဲချက်တွေပေါ်ထွက်လာတာဖြစ်ပါတယ်။ဒီချက်ဖက်ဆန္ဒပြမှုတွေကိုဘာသာရေးအစုတစုနဲ့စတင်ဖွဲ့စည်းခဲ့တဲ့ TLP လို့သူကခေါ်တဲ့ Tariq Al-Labik နိုင်ငံရေးပါတီကစီရင်စီစဉ်ခဲ့တာပါ။ပါတီထူထောင်ခဲ့တဲ့ခေါင်းဆောင်ဖြစ်သူ Khadian Hussein Razvi ပါဝင်ပါတီဝင်၃000ကိုကာကွယ်ထိန်းသိမ်းထားတယ်လို့ကြေညာရေးဝန်ကြီးဖော်ဝတ်ချောင်းတရီကဆိုပါတယ်ဖန်ဆီမှုအများပြားဟာ Islamic Party အခြေပြုတဲ့ budget ဒီနေမှာလုပ်ခဲ့တာဖြစ်ပြီးခေါင်းဆောင် Razvi နဲ့သူ့လက်ထောက်တွေကိုတရားစွဲဆိုမှာဖြစ်ပေမဲ့အကြမ်းဖက်မှုမချူးလွန်တဲ့သူ့နောက်လိုက်တွေကိုတော့လွှတ်ပေးမှာဖြစ်တယ်လို့ဆိုပါတယ် TLP ခေါင်းဆောင်တွေပြစ်မှုတင်ရှားရင်တော့ထောက်တဲ့တစ်သက်တစ်ချွန်းအထိချမှတ်ခံရနိုင်ပါတယ်ခင်ဗျာ